စကိုင်းတိုင်းဒေသကြီးမြောင်မြို့နယ်ထဲမှာပြီးခဲ့တဲ့သတင်းပတ်ကုန်စစ်ကောင်စီတပ်တွေရဲ့နေကြီးရှင်းလင်းတဲ့စစ်စင်ရေးတွေအတွင်းမှာအနည်းဆုံးကျေးရွာ၁၀ရွာကထောင်ထဲချတဲ့ရွာသူရွာသားတွေဘေးလွရာကိုတင်းရှောင်နေရတယ်ဆိုပြီးတော့အကူအညီပေးရေးအဖွဲ့တွေကပြောပါတယ်။အရင်ကလည်းထွက်ပြေးတင်းရှောင်နေတဲ့ရွာသားတွေရှိနေပြီးတော့မြန်မာစစ်တပ်နဲ့ဒေသခံကာကွယ်တပ်ဖွဲ့တွေကြားစီးရီးတင်းမာတဲ့အခြေအနေကြောင့်ဒုက္ခသည်တွေအိမ်မပြတ်နိုင်ကြသေးပါဘူး။မြောင်အခြေအနေသတင်းပေးပို့ချက်ကိုကိုစံကျော်တင်ပြထားပါတယ်ရှင်။
စကိုင်းတိုင်းဒေသကြီးမြောင်မြို့နယ်ကျေးရွာတွေကိုစစ်ကောင်စီဘက်ကစက်တင်ဘာ4ရက်ညပိုင်းကစပြီးနေမြေရှင်းလင်းရေးတွေဆက်လုပ်နေတဲ့အတွက်ရဲစခန်းအနီးကကျေးရွာအတော်များများဘေးလွရာတင်းရှောင်နေရပါတယ်။လက်ရှိအချိန်စစ်ကောင်စီကမြောင်မြို့နယ်နဲ့ရေစကြိုမြို့နယ်မှာစစ်ကြောင်းတစ်ကြောင်းနဲ့မြောင်မြို့နယ်ကြောက်ရည်ရဲစခန်းအနီးမှာစစ်ကြောင်းတစ်ကြောင်းစုစုပေါင်းစစ်ကြောင်း2ကြောင်းခွဲပြီးနေမြေရှင်းလင်းရေးလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒါကြောင့်လဲကျေးရွာ10ရွာထက်မနည်းကထောင်နဲ့ချီတဲ့ဒေသခံတွေဘေးလွရာကိုတင်းရှောင်နေရတယ်လို့စစ်ဘေးရှောင်သူတွေကိုကူညီပေးနေသူတူကဗီဒီယိုကိုအခုလိုပြောပါတယ
်ကျွန်တော်စစ်ကြောင်းတကြောင်းကကျွန်တော်တို့မြောင်းနဲ့တောင်ပြားပေါ့ဗျာနော်မြောင်းနဲ့တောင်ပြားကျွန်တော်တို့မရဟုမင်းလာရွာနဲ့ပန်းညူရွာကိုရောက်တယ်အဲ့ချိန်မှာကကျွန်တော်တို့အဲ့ဘက်ရွာတွေကြီးကြရတယ်အညကျတော့ကြောက်ရက်စကန်းကဘူးကိုင်းရွာကိုထပ်ဝင်တယ်ဝင်တဲ့အတွက်ကြောင့်မလို့အဲ့ဒီဘူးကိုင်းနဲ့ဘေးပတ်ပတ်လေရွာတွေကပါထပ်ပြီးတော့ကြီးကြရတယ်ဗျအဲ့တော့ကျွန်တော်စစ်ကြောင်းကနှစ်ကြောင်းအဲ့လိုမျိုးတောင်ပြားနဲ့ကျွန်တော်တို့အလဲကျောပေါ့နော်အဲ့ရွာလေးပြေးကြရတာဗျ။ဒုက္ခသည်များဆိုမနက်ပိုင်းတောင်ရမ်းနေကတော့3000 4000လောက်ရှိတယ်ဗျ။ပြေးကြရတာပေါ့။ရွာ9ရွာဆိုတော့ဒီညပိုင်းမှာကျတော့9000လောက်ရှိတယ်
။ဒုက္ခသည်တွေဟာဖုံးကြီးကျောင်းတွေနဲ့စစ်တပ်ဘက်ကထိုးစစ်ဆင်တာမရှိတဲ့တခြားကျေးရွာတွေစီမှာခိုလုံနေရပါတယ်။စစ်ပေးရှောင်နေရတဲ့အခြေအနေနဲ့ပတ်သက်လို့စစ်ပေးရှောင်တူကအခုလိုပြောပါတယ်
။ကျွန်တော်တို့ညတော့ငါအဝါလောက်ကပြေးလာတယ်ဗျ။7နာရီကျော်လောက်ကပြေးလာတာ။ဒုက္ခတော့ကြီးကြီးရောက်တော့ဘောကျုံနေလေမိရှုခံနေရွာတွေလည်းအများကြီးတယ်ဗျ။ချင်းလေးအခုတော့လည်းရှောင်းတာပေါ့။ကျွန်တော်တို့ကတော့ဘယ်လိုပြောမလဲဗျာမြန်မြန်ပြီးွားရင်မှအစီအပြေမှာဒီလောကကြီးရတော့အစီအပြေဘူးပေါ့ဗျာအားလုံးလူကြီးတွေရောဒါကျွမ်းသားတွေဆိုအကုန်ပြစ်ထားခဲ့တယ်ဗျာလက်ဆန်းနေဆိုရင်ဒါလည်းမကြားပါဒုက္ခတော်တော်ကြီးပါတယ်ကြီးတာတော့
စကိုင်းတိုင်းမြောင်မြို့နယ်ထဲကိုဩဂုတ်လ31ရက်ကတည်းကစစ်ကောင်စီတပ်တွေဝင်ရောက်လာပြီးနေမြေရှင်းလင်းနေတာပါဒီရက်ပိုင်းအတွင်းတိုက်ပွဲဖြစ်ပွားတာမရှိပေမဲ့လက်နက်ကြီးနဲ့ပစ်ခတ်တာကြောင့်အရက်သား5ဦးသေဆုံးခဲ့ပြီးအသက်မပြည့်သေးတဲ့ကလေးငယ်တွေအပါအဝင်9ဦးလက်နက်ကြီးထိမှန်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်တွေကပြောပါတယ်ထိခိုက်ဒဏ်ရာရတာတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားတာတော့မရှိသလိုတီးခြားအတီပြုတ်ချက်တော့မရသေးပါဘူးအကြမ်းဖက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအကြားအပြန်အလှန်အပြစ်ဖို့နေကြပါတယ်လောလောဆယ်တိုက်ပွဲတွေအကြီးအကျယ်မဖြစ်ပေမဲ့စစ်ရေးအရတင်းမာမှုတွေကတော့ရှိနေပါတယ်စစ်တပ်ဘက်ကနေမြေရှင်းလင်းရေးထိုးစစ်ဆက်လုပ်နေတဲ့အတွက်ဒေသခံတွေနေရက်မပြန်ရဲသလိုစိုက်ပျိုးရေးလုပ်ငန်းတွေဆက်လက်လုပ်ကိုင်ဖို့အခက်အခဲတွေကြုံတွေ့နေရတဲ့အကြောင်းမြောင်မြို့နယ်ဒေသခံတွေက VOA ကိုပြောပါတယ်ခင်ဗျာ